ဒီတစ်ပတ်တော့မြန်မာနိုင်ငံမှာတိဆောက်ဖို့လုပ်နေတဲ့ကြောင်မီးသွေးသုံးဓာတ်ပြီးဆက်ရုံတွေရဲ့တန်တင်ရည်အကြောင်းကိုပြောပြပေးပါမယ်မနက်ကမှကြောင်မီးသွေးသုံးဓာတ်ပြီးဆက်မှုကြီးထောက်ဖို့အတွက်လုပ်နေတာဟာလားနဲ့ဆယ်စုနှစ်တွေအတွင်းဒေတာကန်နှစ်သိန်းခွဲကျော်ရဲ့အသက်ကိုဆုံးရှုံးရနိုင်တယ်လို့မေလာဆန်းမှာပဲ Harvard တက္ကသိုလ်နဲ့ Greenpeace သဘာဝဝန်ကျင်ထိန်းသိမ်းမှုအဖွဲ့ကသူတို့တွေရထားတဲ့စစ်တမ်းအထောက်အထားတွေနဲ့ပြောခဲ့တာမှာမြန်မာနိုင်ငံရဲ့လက်ရှိလူစုညဉ့်ဉန်းမှုအခြေအနေဟာ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့မှတ်တမ်းအရမျိုးကြီး6မျိုးကိုတိုင်းတာကြည့်တဲ့အခါမှာလူစုညဉ့်ဉန်းမှုမှာနာမည်ကြီးတဲ့ဒီနိုင်ငံဘေဂျင်းမြို့ထက် microscopic particles PM လို့ခေါ်တဲ့ NDP နိုင်တဲ့အမှုယူပမာဏရှိတဲ့အမှုံမှွားလေးတွေဆယ်သပိုပြီးများနေတယ်ဆိုတာကိုတွေ့ခဲ့ရတာပါ။ဒါကြောင့်လက်ရှိမှာကြောင်မီးသွေးသုံးဓာတ်ပြီးဆက်ရုံနှစ်ခုနဲ့နောက်ထပ်ဆစ်ခုထပ်ပြီးတိဆောက်ဖို့အတွက်လုပ်နေတာတွေကနေဆက်ရုံလေးပတ်နဲ့တက်တန်း40အတန်းအချိန်မတိုင်မီတည်ဆုံးသူ 9,000 ကျော်အပါအဝင်လူပေါင်း 28,000 လောက်တည်ဆုံးဖို့များတယ်လို့Greenpeace အဖွဲ့ကတွက်ချက်ထားပါတယ်။ဘာကြောင့်ဒီလောက်အန္တရာယ်များတယ်လို့ပြောနိုင်တာပါလဲ။ American နိုင်ငံ Texas ပြည်နယ်ကသဘာဝဝန်ကျင် Engineer ဒေါ်အေးအေးကြီးကအခုလိုရှင်းပြပါတယ်
။ကြောင်မီးသွေးကိုလောင်းစားအဖြစ်သုံးပြီးတော့တည်ဆစ်ထုတ်တာကကာဗွန်ဒိုင်အောက်ဆိုက်တစ်ခုလည်းမဟုတ်ဘူး။တခြားညဉ့်ဉန်းတဲ့အရာတွေအများကြီးထွက်တယ်။အဓိကအကြောင်းကတော့ကြောင်မီးသွေးကထိုးတွင်းတဲ့ပစ္စည်းဖြစ်တော့သူကိုယ်တိုင်ကပထမအချက်ကသူကလောင်ကျွမ်းမှုကအပိတ်ပြီးတော့ပြည့်ပြည့်ဝဝမလောင်ကျွမ်းတော့သူ့ကိုအများကြီးရှုရတယ်။အများကြီးရှုတဲ့အခါမှာမုံနေအများကြီးထွက်တယ်။ထွက်တဲ့အမုံနေတဲ့မှာလည်းသူကဟုတ်မြီအောက်ထက်ရဆိုတော့သူကလူကိုအနည်းဖြစ်စေတဲ့အရာတွေအများကြီးပါတယ်
။လူကြီးတသိန်း4000လောက်ကိုမီးပေးနိုင်တဲ့မီဂါဝတ်900ထုတ်တဲ့ကြောင်မီးသွေးသုံးဓာတ်ပြီးဆင့်ုံကင်းကနေထွက်တဲ့ဝင်းကျင်ညင်ညင်းစီတဲ့အရာတွေနဲ့သူတို့ကနေပြီးနိုင်တဲ့အန္တရာယ်အတိုင်းတာကိုကြည့်ရအောင်ပါ
900မီဂါဝတ်လောက်ဒီအားပေးနိုင်တဲ့စက်ရုံတစ်ခုကိုကြောင်မီးသွေးနဲ့စောင့်မယ်ဆိုလို့ရှိရင်1မီလီယံတန်လောက်ရှိတဲ့ကြောင်မီးသွေးကိုလည်းမီးရှို့ရမယ်။သူထွက်လာမဲ့ကာဗွန်ဒိုင်အောက်ဆိုက်က 3.8 မီလီယံတန်ချိန်ရှိတယ်။နော်အများကြီးထွက်တယ်။ထွက်လာတဲ့ဆာဖာဒိုင်အောက်ဆိုက်ကလည်းတန်1000လောက်ထွက်တယ်။အဲ့ဒီဆာဖာဒိုင်အောက်ဆိုက်က SMO ဖြစ်စီတယ်။အဲ့ SMO ကပစ်တောတွေ၊ကန်တွေ၊အဆောက်အဦတွေကိုပျက်စီးစေတယ်။ထို့အတူ nitrogen oxide ကတန်1200လောက်ထွက်တယ်။အဲ့ nitrogen oxide ကမီးခိုးမြူလို့ခေါ်တဲ့ smog ကိုဖြစ်စေတယ်။အဲ့မီးခိုးမြူကလည်းထပ်ပြန်ပြီးတော့ SMO ကိုဖြစ်စေတယ်။နောက်တစ်ခါအမတန်ပြီးမှားတဲ့မှုန်လေးတွေပေါ့နော်။အဲ့ဒါကလည်း1900လောက်ထွက်တယ်။သူကလည်းကျန်းမာရေးကိုထိခိုက်တယ်။ဘာလို့လဲဆိုတော့ဒီအဆုတ်ကိုပျက်စီးစေတယ်။တခါသူက hydrocarbon လို့ခေါ်တဲ့ hydrogen နဲ့ carbon molecule တွေရှိတဲ့ hydrocarbon ကတန်220လောက်ထွက်တယ်။ဘာလို့ထွက်တာလဲဆိုသူကတွင်းထွက်ရုပ်တွင်းလိုင်းဆိုဖြစ်တဲ့ကြောင့်မင်းရှုလို့ရှိရင်တေချာအကုန်လုံးမလောင်နိုင်တဲ့ခါကျတော့မလောင်တဲ့ဟာတွေကလေလောက်ရောက်သွားတော့အဲ့ဒါဖြစ်တယ်။အဲ့ hydrocarbon တွေကလည်း smog လို့ခေါ်တဲ့မီးခိုးမြူတွေဖြစ်စေတယ်။တခါ carbon monoxide ကလည်းတန်960လောက်ထွက်တယ်။ကာဗွန်မိုနောက်ဆိုက်ကလည်းအဆိပ်ရှိတဲ့ကြောင်းတွေဖြစ်တယ်။ဒါလည်းမကသေးဘူး။သူကမီးလောင်တဲ့အခါမှာလည်းပြာကတန်ချင်းသတိ2500လောက်ထွက်တယ်။ပြာတွေကိုလေဝဲပြာလို့ခေါ်မယ်။အဲ့တချို့ပြာတွေကလေးဓာတ်တွေကအောက်ထင်းကိုသူကျသွားတယ်။မလေးဓာတ်တွေကမီးခိုးခေါင်းနိုင်ငံတွေထွက်တယ်။ထို့အတူထွက်လာတဲ့ဆာဖိုက်တိုင်အောက်ဆိုက်တို့ကိုဘာတို့ကိုလေတူးတမျောက်ဖတ်မှုဆိုရင်ထုံးကြောက်ကိုအမှုန့်ချေပြီးတော့ရေးနဲ့ရောပြီးအဲ့ရမီးခိုးတွေကိုလည်းဖြတ်ရတယ်။ဖြတ်တဲ့အခါမှာအဲ့အယူပြစ်ထင်တယ်မှာလည်းအဲ့အညစ်တွေကဘလောက်လောက်ဖြစ်တယ်လဲဆိုတော့တန်3,300လောက်ထွက်တယ်။အဲ့ဒါတွေကလည်းဒါကအဆိုင်ခဲညစ်ကြီးဖြစ်သွားတယ်။နောက်ပြီးတော့အဲ့လိုဖြစ်တဲ့ပြာတွေအနေအနှစ်တွေမှာကြောင်မီးလေးပြာလည်းပါမယ်။ထုံးကြောက်လည်းပါမယ်။နောက်ပြီးတော့မကောင်းတဲ့အညစ်ကြီးတွေအထူးသဖြင့်ပေါ့နော်။ဒေးလိုက်တဲ့တထုလို့ခေါ်ရတဲ့ခေတို့မာဂျူရီဆိုတဲ့ပဓာတ်တို့ဖြစ်တယ်။မာဂျူရီဆိုလို့ရှိရင်အဆိပ်ရှိတယ်။တခါအိတ်ထဲမှာလည်းအာဆင်နစ်ကလည်း225ပေါင်လောက်ထွက်နိုင်တယ်။ခေကလည်း114ပေါင်လောက်ထွက်လာတယ်။နောက်ပြီးတော့ကက်ဒမီယမ်ဆိုတဲ့ဟာတဲ့တထုကလည်း44ပေါင်လောက်ထွက်တယ်။နောက်ပြီးတော့တခြားအဆိပ်ရှိတဲ့ဒေးလိုက်တဲ့တထုတွေပေါ့အထူးသဖြင့်ပဓာတ်ကမွေးရပါအချုံကြီးဖြစ်စီတယ်။အုံနောက်ကိုလည်းပြက်စီတယ်။နောက်ပြီးတခြားဒေါ်လာတွေလည်းဖြစ်စီတယ်။နောက်ပြီးတော့လည်း acid rain ဆိုတဲ့ဒီ acid မိုးရွာတဲ့ခါမှာအဲ့ acid မိုးကကြောက်တုံးတွေပေါ်ကျသွားလို့ရှိရင်အဲ့ကြောက်တုံးတွေပေါ်လို့ဆိုကြောက်တုံးတွေကြောက်တယ်ကြောက်တုံးတွေကမာကျူရီကတဘာဝဆိုကြောင့်ဖြစ်တဲ့ပဓာတ်ကထွက်လာတယ်အဲ့ထွက်လာတဲ့ပဓာတ်ကိုတတဝအကောင်သေးတွေစားဖို့အစင်းနစ်ဖြစ်သွားတယ်အဲ့ဒါတွေကသူကစားလိုက်လို့ရှိရင်မာကျူရီကတဘာဝဓာတ်ပြောင်းသွားပြီးတော့အဲ့ဒါကအမတန်မှအဆိပ်ကျင်းတယ်ယူရေနီယံလို့ပြောတော့ယူရေဒီယိုတက်တိကျယူရေနီယံလို့နည်းနည်းလောက်ထွက်တယ်
ကြံမီးသွေးသုံးဓာတ်ပြီးဆက်ရုံကနေအ အခုလိုလူကုန်အန္တရာယ်ပေးနိုင်တဲ့ဓာတုပစ္စည်းတွေထွက်လာဆိုင်ရုံနဲ့မကပါဘူးဒီဆိုင်ရုံလေပတ်ရကနေထွက်လာတဲ့အပူဓာတ်ကိုထိန်းပေးဖို့အတွက်လှုပ်ဆောင်ရမှာလဲဘေးဘက်ဆိုးကျိုးတွေကရှိနေပါတယ
်ကျောင်းမီးသွေးတုံးဓာတ်အားသိဆိုင်ရုံတွေကကြီးမားတဲ့ဓာတ်အားတွေထုတ်ရတဲ့ခါမှာအဲ့ရအပူဓာတ်ထွက်တတ်တာအိပ်ပူတဲ့ဟာဆိုင်ရုံကြီးကိုအေးအောင်လို့ရေနဲ့လှည့်ပြီးအိမ်ခါတယ်အဲ့တော့အဲ့ရေတွေကိုတဏျာကယူရတယ်များသောအားဖြင့်ရစ်တို့ချောင်းတို့ပင်လေတို့ကယူရယူပြီးတော့သူကအင်းအောင်အိမ်ခံပြီးလို့ရှိရင်ဒီပူသွားတဲ့ရေတွေကိုသူကအဲ့ငကိုယူရတဲ့မူလရစ်တို့ချောင်းတို့ပင်လေတို့ပြန်ပြီးတော့ပို့တဲ့ခါမှာဘာဖြစ်လဲဆိုတော့ဒီကပူသွားတယ်ငကိုကပူချိန်ထက်16ဒီဂရီဖာနဲဟာလို့ညင်နေတယ်တောင်မီးသွေးဆိုင်ရုံကြီးကတစ်လုံးနေမယ်ဆိုရင်ဒီကတစ်နှလုံးပူနေမှာပဲလေအဲ့လိုပူရဲဆိုတော့ရေထဲမှာနေနိုင်တဲ့တတဝါလေးတွေကအချို့ငကိုနေရင်းဆွဲတတဝါလေးကမနေနိုင်တော့ဘူးပူတတ်ဆောင်ပေါ့နော်အဲ့တော့တတဝါလေးရဲ့ပုံစံနေနော်နေနေတဲ့တတဝါအမျိုးသားတွေကအကုန်ပြောင်းသွားတယ်ထုံးစံကတော့တဘာဝပဝင်ချင်းကိုမထိခိုက်အောင်ရေကိုမထိခိုက်အောင်နောက်ရေဟာစနစ်ကိုမထိခိုက်အောင်ဆိုရင်ဆွေမျိုးနဲ့ရေနဲ့ပြန်ပြီးတော့ဆက်ရင်ကိုလဲပတ်ပြီးတော့ဖြာပြီးတဲ့ရေနဲ့ကအပူချိန်က3ဒီဂရီစင်တီဂရိတ်၄ဒီဂရီစင်တီဂရိတ်ကတော့ကွာရမယ်ဒါပေမဲ့တကယ်တကယ်ကျတော့အဲ့လိုမျိုးမဟုတ်ဘူးပိုးကွာနေတ
ယ်။ကြံမီသွေးတောင်းဒါဗီဆန်အောင်ကြဝင်းချင်ရေလူကိုအခုလိုပုံစံမျိုးနဲ့အန်ဒီအတူနိုင်တယ်လို့လူတွေကိုထွက်လာတဲ့အစိတ်တိုင်းတွေအမှုံမွားတယ်လို့မျက်စိနဲ့မမြင်နိုင်တဲ့ဓာတ်ရုပ်ပစ္စည်းတွေအန်ဒီကတိတ်ကိုကြီးမားတာမို့ဒေသခံလူစုကိုအသက်တေဆုံးတဲ့အထိဒုက္ခပေးနိုင်တာဖြစ်ပါလေဒီလိုဝင်းကျင်လူစုတွေကိုမရောက်အောင်စမ်းစစ်တဲ့ကြောင်မီးတွေထုတ်လုပ်မှုတွေနဲ့တက်နိုင်ကြမြဤပညာတွေဘလောက်ပဲသုံးသုံးရလာတဲ့ကြားတွေကိုဆန့်ပြစ်တာတွေပြန်သုံးတာတွေနဲ့ဖြည့်ဆင်းပေးရတာဖြစ်ပြီးဒီလိုဖြည့်ဆင်းတဲ့နေရာမှာတိုးတက်တဲ့နိုင်ငံတွေမှာတော့ဘလို့ပြဿနာကြီးတွေနဲ့ကြုံနေရတယ်ဆိုတာကိုနောက်တစ်ပတ်မှာဆက်ပြီးပြောပြပေးပါမယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်သက်တိတ်တန့်တဲ့ဤပညာဇာတ်ကိုဒီမှာပဲရှင်းလာလိုက်ပါရှင်နောက်တစ်ပတ်မှာကျန်းစီဆုံးကြအောင်ပါ